မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးရှိနေသူအရေအတွက်တိုးလာနေတာနဲ့အမျှကူးစက်မှုထိန်းချုပ်နိုင်ဖို့လမ်းတွေအဝင်အထွက်ပိတ်ပင်တားမြစ်နေတဲ့အကြောင်းကျွန်မဆုမျက်မွန်ကတင်ပြပါမယ်။ရောဂါပိုးကူးစက်သူလက်ရှိအများဆုံးဖြစ်နေတဲ့ရန်ကုန်မြို့မှာရောဂါပိုးကူးနေသူနေထိုင်တဲ့လမ်းတွေကိုတာဝန်ရှိသူတွေကအဝင်အထွက်ပိတ်ပင်တာမျိုးတွေရှိတယ်လို့တချို့လမ်းတွေကတော့အပြင်လူမဝင်နိုင်အောင်လို့လမ်းထဲနေသူတွေကိုယ်တိုင်ကသူတို့အစီအစဉ်နဲ့အဝင်အထွက်တွေပိတ်နေပါတယ်။ဧပြီလ15ရက်ပုတ်ထုံးနေ့ကကမာရွတ်မြို့နယ်ဆင်ရည်တွင်းလမ်းမှာ COVID-19 positive ဖြစ်သူနေလို့တာဝန်ရှိသူတွေလမ်းပိတ်တဲ့အခြေအနေကိုအဲ့ဒီလမ်းထဲမှာနေသူတယောက်ကအခုလိုပြောပြပါတယ်
။တလားလုံးလန့်သွားတာလေအကုန်လုံးကလူတွေကငကူတွေကအိမ်ပေါ်နေနေလမ်းပေါ်လုံးဝမရှိဘူး။ကလေးကအတန်တော်မကြောက်ဆိုအဲ့တော့နားနေပြီဆိုတော့အခုတခါထပ်ပြီးတော့နေလျာဟိုတေးအိမ်လို့ရှိသေးတယ်အတန်ကြားတော့ထားကြည့်အောင်ဟာထားကြည့်ရဲ့အချိန်မှာပဲအမဝုံဝုံဆိုဝင်လာပြီးတော့လော့စကီယာနဲ့ကားတော့ပါတယ်ဒါမှမဟုတ်တေးချာမပြောသေးဘူးနောက်ကျတော့အမအကုန်နဲ့အကုန်နဲ့အကုန်အိမ်ထဲမှာနေအကုန်အိမ်ထဲမှာနေပြင်မထွက်ပြင်မထွက်နေဆိုလူတွေကဘာမှလည်းမသိဘူးသူတို့ကဒီလောင်းကိုပိတ်လိုက်ပါပြီပေါ့နော် positive တွေ့ရလည်းမပြောဘူးကျွန်တော်ကလိုက်မိရတာဘာဖြစ်လို့လဲဘယ်အင်းရတွေ့ရတော့ဘသူတွေ့ရတော့ဘာကြောင့်ပိတ်တာတော့တိုက်ပေါ်မှာမိရတာအောက်တော့မစင်ပါဘူးအဲ့ဒါလေတယောက်တစ်ပေါက်ပြောကြတာပေါ့နော်နောက်မှ3 5လောက်အဲ့လမ်းပေါ်မှာ on နေတဲ့လူတွေက3 5လောက်မှာမမိတဲ့တော့မှနည်းနည်းရိတ်တန်ဖန်တန်ဘယ်ရဖြစ်တာဘာကြောင့်ဖြစ်တာလဲနည်းနည်းသိလာတာဒါတော့မှအတိအကျတော့မဟုတ်ဘူးပေါ့နော်အမှန်တမ်းပြောရတော့သူတို့လုံးမယ်ဆိုရင်မလုပ်ခင်သူတို့ loss speaker တက်ထားတဲ့ကားပါတာပဲ PRP ကြောင့်အရင်ပြောပြီးတော့မှကျွန်တော်တို့ဒီလမ်းကိုပြေးပါမယ်ဒီလမ်းနဲ့မှခုနကလို positive treat ပါတယ်ပါညာဆိုရဘင်ရလို့ပြောရင်ရပြီဗျာအားလုံးအသိနာပဲအဲဆိုအဲ့လောက်ပြောရင်လည်းနည်းနည်းတော်သေးတယ်အခုကဘာမှမပြောစုံနဲ့ဝုန်းဝင်လာတော့အကုန်လုံးလာတာသူတို့လည်းပဲအမှန်တမ်းပြောရင်တော့ဟို volunteer တွေပေါ့လေဝိုင်းတော့လောက်ကြတာပါဒါပေမဲ့ခုနကလို့ပေါ့နည်းနည်းတော့အဲ့လို loss speaker နဲ့ sorry all right ကျွန်တော်တို့ဒီလမ်းကိုဆေးဖြတ်ပါမယ်လမ်းဒီဒါကတော့ခဏပြေးထားပြေးပါစီးထမ်းပြီးလို့ရှင်ပြန်ခွင့်လို့ရပါတယ်ဒါဒီလမ်းကိုဟိုရေနေရဆာပြီးတော့ဘယ်နေ့အထိလော့ဒ်ဒေါင်းလုပ်ပါမယ်ဆိုတော့ရက်လည်းမပြောပါဘူးကွာအဲလမ်းတိမှာတော့ပြေးထားပြီးပြောတယ်လမ်းထိတ်ဟိုဘက်တိဒီဘက်တိပြေးထားပြီးဝင်ထမ်းမလုပ်ခိုင်းတော့ဘူးပေါ့
အခုလိုမျိုးဒီ COVID-19 ရောဂါပိုးရှိသူနေတဲ့လမ်းတွေကိုအဝင်ထွက်လိုက်တားနေတယ်လို့မျိုးတချို့နေရာတွေမှာတော့လမ်းထဲနေသူတွေကိုယ်တိုင်ကဒီအပြင်လူအဝင်ထွက်မလုပ်နိုင်အောင်တားနေကြပါတယ်ဒါနဲ့ပတ်သက်လို့ဒီရန်ကုန် VOE သတင်းတောက်ကိုစီသူကအခုလိုရှင်းပြပါတယ်
ဒီ lockdown ပေါ့ဒီအသွားလာကန့်သက်တားမြစ်တယ်ဆိုတာမျိုးဒီရန်ကုန်မှာလုပ်နေကြတာပေါ့နော်အဲကျွန်တော်တို့မနေ့ကဒီရန်ကုန်တိုင်းဒေသကြီးကထုတ်ပြန်တဲ့စာရွက်မှာဆိုရင်ကျွန်တော်တို့ဒီ10နေရာ lockdown လုပ်ထားတယ်အဲ့တော့ positive တွေ့ထားတဲ့ယောဂါပိုးကူးစက်ခံထားတဲ့သူတွေနေတဲ့နေအိမ်တွေနဲ့ဒီဖျားရှိခိုးကြောင်းတွေအပါဝင်ပေါ့နော်အဲ့ဒါ10ခုလောက် lockdown လုပ်ထားတယ် lockdown ပြီးတော့ဒီနေ့မှာတော့နေရာအသစ်အနေနဲ့ကျွန်တော်တို့ဒီစုံစမ်းသိရသလောက်တော့ဒီမြန်ကုန်းမှာမင်းသမားလမ်းမှာနေရာနှစ်ခုထပ်ပြီးတော့လော့ကဒေါင်းလုပ်တယ်။နောက်ပြီးတော့ကမာရွတ်လဲသားမှာဆိုရင်လည်းဒီဆင်ရည်တွင်လမ်းနဲ့ပဟိုလမ်းမှာနေရာတစ်ခုစီပေါ့နော်။အဲ့ဒီမှာလည်းလော့ကဒေါင်းလုပ်တယ်လို့ဒီနေ့အတွက်နောက်ဆုံးကျွန်တော်တို့သိထားတယ်ဗျ။ဆိုတော့အဲ့အရာတွေကဒီ positive တွေ့လို့လော့ကဒေါင်းလုပ်တယ်ဆိုတော့နေရာအသစ်တွေပေါ့နော်။နောက်ထပ်လော့ကဒေါင်းသဘောမျိုးလော့ကဒေါင်းမဟုတ်ဘဲနဲ့လော့ကဒေါင်းသဘောမျိုးလားဆန်တူတာမျိုးလည်းကျွန်တော်တို့ဒီရက်ွက်တွေထဲမှာလောက်တာရှိတယ်ခင်ဗျ။အဲ့ဒါဘယ်လိုလဲဆိုတော့ဒီလမ်းမှာနေတဲ့သူတွေထဲကနေပြီးတော့စေတနာဝန်ထမ်းတွေကစောင့်နှားပြီးတော့စာရေးထားတယ်အပြင်လူမဝင်ပါနဲ့ရေးကြီးတဲ့ကိစ္စတွေကိုဒီလမ်းသူလမ်းသားတွေကကူညီဆောင်ရွက်ပေးပါမယ်ဆိုတာမျိုးစာရေးထားပြီးတော့လာတဲ့ဧည့်သည်တွေကိုပစ္စည်းပေးခြင်းရင်သူတို့ကယူပြီးတော့ဝန်ဆောင်မှုပေးတယ်ပြီးရင်ဧည့်သည်ကိုပြန်ခိုင်းတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးကို့ဒီရက်ွက်ထဲမှာပဲ volunteer တွေကနေပြီးတော့ကူပြီးတော့ရက်ွက်ကိုအပြင်လူမလာအောင်တားထားတဲ့စနစ်မျိုးလည်းရှိတယ်ခင်ဗျာဆိုတော့အဲ့ဒါ government ကလုပ်တဲ့အသွားလာကန့်သက်တဲ့ lockdown နဲ့ဒီရက်ွက်ကတာဝန်တိလုပ်တဲ့အတော်လာကန့်တဲ့စနစ်ပေါ့နော်အဲ့လိုမျိုးနှစ်ခုရှိပါတယ်ခင်ဗျအဲ
့တော့ပထမတော့ကကိုစီသူရှင်းပြသွားသလိုဆိုရင်ဒီ COVID-19 positive ဖြစ်တဲ့လူတွေနေတဲ့လမ်းနေရပ်ကွက်တွေကို lockdown လုပ်တယ်ပေါ့နော်အဲ့ဒီ lockdown လုပ်တာဘယ်သူတွေကလာလုပ်လဲအဲ့ဒါတွေကကြတော့
အဓိကတော့အဲ့ဒီဒေသတွေမှာတာဝန်ရှိတဲ့အာဏာပိုင်အဖွဲ့အစည်းတွေကအဓိကထားပြီးလုပ်ပါတယ်ခင်ဗျအဲ့တော့အုပ်ချုပ်ရေးမှုရပ်ကွက်အုပ်ချုပ်ရေးမှုခေါင်းဆောင်တဲ့နောက်ရဲတပ်ဖွဲ့ပါတယ်နောက်ပြီးတော့မိသားတပ်ဖွဲ့လိုအဖွဲ့တွေပါတယ်တန်ရှင်ရေးဆေးဖျန်းမဲ့volunteer စေတနာဝန်ထမ်းတွေပါတယ်အဲ့လိုလူတွေလာပြီးတော့ဒီရဲကဒီ police line တားတယ်ဝင်လို့မရတော့ဘူးဆိုပြီးတော့ရက်ွက်ထဲမှာလည်းကြီးညာတယ်lockdown လုပ်လဲပါပြီထွက်လို့မရတော့ပါဘူးပြီးတော့ဖုန်းနံပါတ်တွေပါတယ်ပြောတယ်တခုဆိုရင်သူတို့စီကိုဖုန်းဆက်ဖို့ဆိုတာမျိုးကြီးညာပြီးတော့အဓိကတော့အာဏာပိုင်အဖွဲ့စည်းတွေကပူးပေါင်းပြီးတော့ပါပြီးတော့ဒီလမ်းကိုပိတ်လိုက်တဲ့သဘောမျိုးပေါ့ဟိုလမ်းကိုပိတ်တာရှိတယ်အိမ်ကိုပိတ်တာရှိတယ်နောက်ဒီတိုက်မာနေတဲ့လူဆိုရင်တိုက်တိုက်လုံးကိုပိတ်တာမျိုးရှိပါခင်ဗျ
လောလောဆယ်ဒီအစိုးရထုတ်ပြန်ထားတဲ့အရာဆိုရင်မလိုအပ်ရင်အိမ်ပြန်မထွက်ဖို့ညွှန်ကြားချက်ကဧပြီလ19ရက်နေ့မှာတက်တမ်းပြင်မှာဖြစ်ပါတယ်။ဒါပေမဲ့အခုလိုမျိုးကိုဗစ် -19 ရောဂါဖြစ်တယ်လို့အတည်ပြုသူတိုးလာနေတာကြောင့်တော်တော်များများကတော့ပြန်ပြီးတော့ပုံမှန်အတိုင်းအလုပ်ခွင်တွေဝင်ရမှာအသွားအလာလုပ်ရမှာကိုစိုးရိမ်နေကြပါတယ်ရှင်။ကျွန်မဆုမြတ်ပါမှာ။